Srimad Bhagavatam, 3rd canto, 25th chapter, text 19. Na yujyam manaya bhaktya bhagavati akhilatmani sadrisho sti shivaha panthaha yogina brahma siddhaye na yujyamanaya bhaktya bhagavatya akhilatmani sadrisosti shivapantha yoginam brahma siddhaye na yujmanaya bhaktya bhagavatya akhilatmani sadrisosti shivapantha yoginam brahma siddhaye na mahupa yujmanaya lou song yue bhaktya bhaya shin a chin myan lo do alo jue bhagavati min myat song bhaya shin go yizu yue akhila atmani mahawinyin do sadrishaha kedo asti shi shivaha mingla shido pantaha lanjao yogina yogiro i brahma siddhaye mimi ko go tho twin ti myin jin i pi pi song jin atwa Translation. Perfection in self-realization cannot be attained by any kind of yogi unless he engages in devotional service to the Supreme Personality of Godhead. For that is the only auspicious path. Mimi go go tho twin ti myin jin ye pi pi song jin go de โยคีตะหยอกหาเนี่ยยောက်ရှိဖို့အားထုတ်တဲ့အခါမှာလောကအလုံးစုံမှာအမြင့်မြတ်ဆုံးဖြစ်တော်မူသောဘုရားရှင်ကိုချစ်မြတ်နိုးစွာအလုံးကျွေးမပြုတ်မချင်မရောက်နိုင်ပါတဲ့အဘဲကြောင့်ဆိုတော့ယင်းသည်တခုတည်းသောမင်္ဂလာရှိသည့်ကျင့်စဉ်ဖြစ်တော်ကြောင်ဖြစ်၏တဲ့Purported by His Divine Grace, A.C. Bhaktivedanta Swami, Srila Prabhupada ki jai. Srila Prabhupada ka shimpyaya ma, Gyan ne vairagya, Tiyanya ne sunlo pekhwa jinghaare. Dima shimpyaya thadro, Bhakti ne sasachin mashidamya bedo akhama pipye zonjengo, yao ma mahopa. Na yujmanaya sura adebe ga ehri lan chang go matin bhe ne sura adebe phit de when there is devotional service then the question is where to offer the service so bhakti lo pyo de taniya phin bhaya shin go alou jwe pyu jin lo pyo de alou jwe pyu jin lo pyo de kha ma de me sia me kun ga ဘသူကိုအလုပ်ကျွေးပြုရမလဲဆိုတဲ့မေးခွန်းဖြစ်တယ်အလုပ်ကျွေးပြုခြင်းဆိုတာဟာတဲ့လောကအလုံးစုံမှာအမြတ်မြတ်ဆုံးဖြစ်တော်မူတဲ့ဘုရားရှင်အတွက်ဖြစ်တယ်အဲ့ဒီဘုရားရှင်ဟာလူသားတိုင်းအတွက်ပရမတ်မလို့ခေါ်တဲ့မဟာဝိညာဉ်တော်အဖြစ်တည်ရှိတယ်ဒီလမ်းကြောင်းဒီတဲ့ မိမိကိုယ်ကိုထိုးထွင်းသိမြင်ခြင်းဆိုတဲ့လမ်းကြောင်းမှာတစ်ခုတည်းသောအာကိုယုံကြည်စရာလမ်းကြောင်းဖြစ်တယ်။သို့မဟုတ်ဒါကိုဘရမန်ထိုးထွင်းသိမြင်ခြင်းလို့လည်းခေါ်တယ်။ဒီမှာတဲ့ဘရမစစ်ဒယေဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်က to understand oneself to be different from matter to understand oneself to be brahman ဘရမစစ်ဒယေဆိုတဲ့အဓိပ္ပာယ်သည်မိမိကိုယ်ကိုယုံနံကနေမတူညီဘူးဆိုတာကိုသိရှိခြင်းနားလည်လာခြင်းတနည်းအားဖြင့်မိမိကိုယ်ကိုဘရမန်လို့သိမြင်လာခြင်းဖြစ်တယ်ဘရမန်ဆိုတော့ဘရမမဟုတ်ပါเนาะဘရမန်ဝိရာဇံမှာတဲ့အဟံဘရမာစမိဆိုတဲ့เนาะစကားလုံးရှိတယ်Brahma Siddhi means that one should know that he is not matter, he is pure soul. Brahma Siddhi is re zagalong di re. Tu ha yau na maho phu tu di phyu sin do atma phite surao. Ti shi jin phite. There is different kinds of yogi. But every yogi is supposed to engage in self-realization or Brahman realization. Yogi re myo myo shi de. Da mae yogi so de poggo re a long ga mimi ko ko tho twin ti myin jin to mo Brahman tho twin ti myin jin ma pa win jin chan de lu re be phit ya. It is clearly stated here that unless one is fully engaged in devotional service of the Supreme Personality of Godhead, one cannot have easy approach to the path of Brahma Siddhi. ဒီနေရာမှာရှင်းရှင်းလင်းလင်းပြောထားတာကတဲ့အကျဉ်သူတယောက်ဟာလောကအလုံးစုံမှာမြင့်မြတ်ဆုံးဖြစ်တော်မူတဲ့ဘုရားရှင်ကိုချစ်မြတ်နိုးစွာအလုံးကျွေးပြုစုခြင်းမှာပြည့်ပြည့်ဝဝမပါဝင်နေသည်မြတ်ကာလပတ်လုံးဘရမစစ်ဒီဆိုတဲ့လမ်းကြောင်းကိုလွယ်လွယ်ကူကူချင်းကပ်နိုင်မှာမဟုတ်ပါဘူးဆိုတာဖြစ်တယ် In the beginning of the second chapter of Srimad Bhagavatam it is stated that when one engages himself in the devotional service of Vasudeva spiritual knowledge and renunciation of the material world automatically become manifest Srimad Bhagavatam chaye အခန်းနှစ်အစမှာတဲ့ဘာမင်ကြားထားလဲလို့ဆိုရင်လူတယောက်ဟာတဲ့ဘုရားရှင်ဝါစုသေးဝါရဲ့အလုံးကျွေးကိုချင်းမြနိုးစွာလှုပ်လာပြီလို့ဆိုရင်တဲ့လောကုတ္တရာတရားဉာဏ်နဲ့စွန့်လွတ်ပယ်ကွာခြင်းဆိုတဲ့ဉာဏ်နဲ့ဝိရာဂ္ယဟာအလိုလိုသူ့အထက်မှာပေါ်လာမှာဖြစ်တယ်အဲ့ဒီခါမှာတဲ့ဘက်တတယောက်ဟာဉာဏ်နဲ့ဝိရာဂ္ယကိုတီးတန့်လိုက်ရှာစရာမလိုတော့ဘူးဖြစ်လာလိမ့်မယ်။ဘုရားရှင်ကိုချင်းမြနိုးစွာအလုပ်ကျွေးပြုစုခြင်းလို့ခေါ်တဲ့ဘက်တိကိုယ်တိုင်ကိုကဘလောက်တကိုးကြီးလဲလို့ဆိုရင်တဲ့အလုပ်ကျွေးလုပ်ရမယ်ဆိုတဲ့စိတ်ရှိတယ်လို့ဆိုရင်အရာရာတိုင်းဟာသူ့ရှေ့မှာထင်ရှားလာမှာဖြစ်တယ်ရှိဝပန္ထဟာလို့ဒီနေရာမှာဆိုထားတယ်အရေးပဲကဘာလဲဆိုရင်ဒီလမ်းကြောင်းဒီမင်္ဂလာအရှိဆုံးတနည်းအားဖြင့်တစ်ခုတည်းသောမင်္ဂလာရှိသောလမ်းကြောင်းဖြစ်တယ် The path of devotional service is the most confidential means of attaining Brahman realization ဘဂဝါနဲ့ဘက်တိလို့ခေါ်တဲ့ဘုရားရှင်ကိုချင်းမြတ်လို့ဆိုအလုံးကျွေးပြုစုခြင်းဒီဘရမန်ထိုးထွင်းသိမြင်ခြင်းရဲ့လူဝက်အတော်လူဝက်ဆုံးလမ်းကြောင်းဖြစ်တယ်အဲ့ဒီဘရမန်ဆိုတဲ့ထိုးထွင်းသိမြင်ခြင်းကိုis attained through the auspicious path of devotional service indicate that the so called brahman realization or realization of brahma jyoti effulgence not brahma siddhi So အဲ့လိုမျိုးဘရမန်ကိုထိုးထွင်းသိမြင်ဖို့ကြိုးစားတဲ့အခါမှာဘက်တိလမ်းကြောင်းအတစ်ဆင့်ကြိုးစားတဲ့အခါမှာတဲ့သူများပြောနေကြတယ်ဆိုတော့ဘရမထိုးထွင်းသိမြင်ခြင်းသို့မဟုတ် ब्रह्म ज्योति सरे याऊं जी गो रे ठोठें ती मिंजे ना महोभूस रागो तनी आप ये ऐरा हा ब्रह्म सिद्धि महोभूस रागो तीला माप से डेरे ब्रह्म ज्योति ये अल्लोमा रे लोग अलों जो मामी में सोम से तो मुदो प्यासे दिशिरो मुरे उपनिषद जानू मारे प्यासे हो सीखा दे दुर्योग का बलों सूटाऊ रे लो सोएं ऐसे में यहाँ ये लेनल निदाल ले आऊं जी को पैशाबे बात नहीं आमी ब्रह्म ज्योति को पैशाबे बा दो माता डबेरो दी ना ब्रह्म ज्योति ये लोयामा टीशी दो ऐसे में यहाँ ये ठाबरा युपारो को पूने मापसे टेलो सूटारे Unless one attains the realization of the transcendental form of the Lord, there is no question of bhakti. Pyashinye mimyato yupagore totwinti mienje mishidamya bhakti sura mishinayamure bhakti sura dire Pyashingo Chimya nozwa alo chwe piu zu du ne Eri chimya nore alo chwe piu zu jengo Lekhan duro ye ti shimu jau Phipola ra phide Brahma siddhi through the devotional service is the realization of the transcendental form of the Lord. Ero, Pyashin go Chimya nozwa alo chwe piuzu jenga ni Brahma siddhi go yala jendi Pyashin go to twenty minjim chide. The understanding of the effulgence rays of the body of the Supreme Godhead is not the perfect stage of Brahma siddhi. Ero, Pyashin ye khana roga ni birama twepo lare adi yaunji go to twenty minjim di Brahman totwen ti mien jen do maho Brahma siddhi maho ba. Nor is the realization of the paramatma feature of the Supreme Person is perfect. For Bhagavan, the Supreme Personal Godhead, is Akhilatma. He is the Super Soul. Aro, Pyashin ye paramatma sura lakhana rogo. Totwin ti mien jen hale pipye zong jen lo maso naimu bajaun le lo soyen. Loka alonzo ma mimya zong pshita mu re Bhagawan di pipye zong do poko daba pshita mu di tu di da le maha winyan o pshita mu di. One who realizes the Supreme Personality of Godhead realizes the other features. Pyashin kuro rango totwin ti mien jen di Pyashin taksha lakhna rari pshita. Namely, Paramatma features Brahma feature or total realization of Brahma Siddhi. So, Paramatma go do lagao, Brahma go do lagao, Brahma Siddhi go lagao, to 20 minjim, pshite, Saviroma, Srila Prabhupada Gadima, Shimpya Thavare. Om Ajnana Dimirandasya Jnananjana Shalakaya Chakshur Milatam Yena Tasmai Shri Gurave Namaha Shri Chaitanya Manoveshtam Sthapitam Yena Bhutale Swayam Rupa Kadamayam Dadati Swapadantikam Vandeham Shri Guru Shri Tapada Kamalam Shri Gurum Vaishnavamsya Shri Rupam Sagrajatam Sagana Raghunathamitam Tamsajivam Sadvaitam Sadhutam Parijana Sahitam Krishna Chaitanya Devam Shri Radha Krishna Padan Sagana Lalita Shri Vishakam Itamscha हे कृष्ण करुणार सिंधु दीनबंधु जगतपते गोपेशा गोपिका कांत राधा कांत नमोस्तुते तप्त कांचन गौरांगे राधे वृंदावनेश्वरी वृषभानुस्तुते देवी प्रणमामि हरि प्रिये वांछा कल्पद्रुभ्यश्च कृपा सिंधुभ्य एव च पतितानं पावनेभ्यो वैष्णवेभ्यो नमो नमः नमो विष्णुपदाय कृष्णपृष्ठाय भूतले श्रीमते भक्तिवेदांत स्वामिनिति नामिने नमस्ते सारस्वती देवे गौरवाणी प्रचारिणे निर्विशेषा शून्यवादी पाश्चात्यदेशतारिणे जय श्री कृष्ण चैतन्य प्रभु नित्यानंद श्री अद्वैत गदाधर शिव सदि गौर भक्त वृंद हरे कृष्णा 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 हरे 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 राम हरे राम 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 हरे हरे नायुज्मानय भक्त्या भगवत्याखिलात्मनि सदृशोस्ति शिवापंथ योगिनां ब्रह्मसिद्धये। कपिल देव का देवहूति माता ओट याप्या रोमूरे नियमा मिमी गोगो ठोठें ती मिन जिन ये पीपी जों जिन गो रे योगी दिया हा लोगा लो जो मा मिम्या सों पिटो मूरे प्यां शेंगो चिम्या नोजवा लो जुए मप्यू बेने मया नहीं मा पाजाओ ले सोएं प्यां शेंगो चिम्या नोजवा लो जुए प्यूजु जिन दी दालें रे तकू दी दो ना शिव पंथ तखु दी दो मिंगला सिधि लंजाऊ फिटे प्रजाऊ फिटे सुनो मने आ चनो रो ज्ञान ने वैराग्य चाऊ जोगे रे सुनो एरी ज्ञान ने वैराग्य मया बे ने पीपी सोंजे को मया ने तमे दिने पारा मारो बाप्योले लो सुए दी ज्ञान ने वैराग्य हारे प्यांशिया चिम्या नोजवा अलोच्वे प्यूजु जिन्ने ससम्मा तनी आपने ऐडी लांजाओ मामा शिमा ना पीपी सोंजेंगो या परफेक्शन सो ना दी त्याचिंचा आठोटे सुरे ना नियामा दी भैया को लम्बा खंबू सुरे पाइंट बाइंग शीरे उ लोगों ड्रागो तुआनी रे सुरे दूरे अरे माँ तक्खू का तुआ कोकुराइन लोग दुआए भैया प्योठा रे सुरे अगो मिशिर उस रे भैया प्योठा रे सुरे ना पीपी जोंजेंगो याम दा अटुए कोट कु ना अटुए कोट कु आ बाप जोले लो सुए မဟုတ်ဘူးဖယားဆိုတာရှိတယ်ဖယားဆိုတာရှိတယ်ဖယားကိုအားကိုးပြီးတော့မှဘဝမှာတွားရမယ်ဖယားဟာတက်ရှိထင်ရှားရှိတယ်ဖယားဟာကျွန်တော်တို့ရဲ့ဆူတောင်းကိုတော့လက်ခံနိုင်တယ်သိရှိတော်မူတယ်ကျွန်တော်တို့ရဲ့ဆူတောင်းတဲ့အညီပြန်ပြီးတုံ့ပြန်တော်မူနိုင်တယ်တော့ကျွန်တော်တို့ရဲ့ဘဝမှာဖယားရှင်တော့ဆောင်းရှောင်းမှုရနိုင်တယ်ဆိုတဲ့လမ်းကြောင်းရှိတယ်ဆိုတော့အခုနကျွန်တော်ပြောခဲ့တဲ့ပထမလမ်းကြောင်းဒီဖယားကိုလုံးဝပယ်လိုက်တယ်ဆိုတော့ဖယားမရှိဘူးမိမိကိုယ်ကိုပဲမိမိအားကိုးရမယ်ဆိုဖယားတော့အခုလောလောဆယ်မရှိတော့ဘူးဒါပေမဲ့ဖယားပြထားတဲ့လမ်းကြောင်းတော့ရှိတယ်အဲ့ဒီလမ်းကြောင်းမှာကိုယ့်ဘာကိုအားကိုးပြီးတော့မှရှောက်သွားရင်ပြည့်ပြည့်စုံခြင်းကိုရောက်မယ်အဲ့ဒီပြည့်ပြည့်စုံညို့နာမည်တခုတို့တတ်ချင်လဲတတ်မှာပေါ့ဒါဒီနေရာကိုရောက်သွားမယ်ဒီအခြေအနေကိုရောက်သွားမယ်ဆိုတာတပိုင်းအဲ့ဒီပိုင်းကိုကျွန်တော်မဆွေးနွေးဘူးဘယ်ဟာမနဲ့ဘယ်ဟာမားတယ်ဘယ်ဟာမားတယ်ကျွန်တော်တို့ဒီကဒီနေရာမှာကျွန်တော်ဒီနေ့ကျွန်တော်မဆွေးနွေးဘူးကျွန်တော်တို့ဆွေးနွေးမယ့်အကြောင်းကဖယားကိုယုံပြီးတော့တွားတဲ့လမ်းကြောင်းမှာဖယားကိုဘယ်လိုလက္ခဏာတွေနဲ့သိနိုင်လဲနော်ဆိုတော့ဖယားကိုသိနိုင်တဲ့လက္ခဏာ၃ပါးရှိတယ်။နော်ဗြဟ္မေတိပရမမေတိဘဂဝါန်ဤတိသဗ္ဗယတေ။ဖယားကိုဖယားရှိတယ်လို့ယုံတဲ့လူအတွက်နော်ဖယားမရှိဘူးလို့လောလောဆယ်လက်သိထင်ရှားဖယားမရှိဘူးလို့ပြောတဲ့သူတွေအတွက်ကတော့ဒီဇာလမလို့တော့ဘူး။ကိုယ့်ဘက်ကိုစူးစမ်း။အခုလောလောဖယားရှိတယ်လောကမှာသိရှိထင်ရှားဖယားရှိတယ်လို့ယုံကြည်တယ်ဆိုတဲ့သူတွေထဲမှာဖယားကိုသိရှိနိုင်တဲ့လက္ခဏာ၃ခုရှိတယ်ဗြဟ္မပရမတ္တမ and ဘဂဝါန်ဆိုတော့ဗြဟ္မကိုတော့ထိုးထွင်းသိမြင်ခြင်းလို့ဆိုတဲ့အခါဗြဟ္မဆိုတာဟိုဗြဟ္မာနဲ့မတူဘူးဗြဟ္မာကြီးမဟုတ်ဘူးဒါကဗြဟ္မန်တော့ဒီစကားလုံးကိုသတိထားရမယ်တချို့ကနော်ဟိန္ဒူတွေဟာမြမာကိုးကွယ်တဲ့ဝါရလို့ပြောရဆိုမဟုတ်ဘူးနော်ဟိန္ဒူမှာသကလုံးအတက်ကြအနိုင်မြင့်ရှိတဲ့နော်ဗြဟ္မာဗြဟ္မာဆိုတာဒီမြမာကြီးကိုပြောတာဗြဟ္မန်ဆိုတာဒီဖျားရှင်စီကနေထွက်ပေါ်လာတော့သို့မဟုတ်အခုနပြောတဲ့ရောင်ကြီးတော်လို့ပြောလို့ရတယ်ဂျိုတိဗြဟ္မဂျိုတိအဲ့ဒါကိုဗြဟ္မန်လို့ခေါ်တယ်ဗြဟ္မဂျိုတိအဲ့ဒါမြမာနဲ့မဆိုင်ဘူးနော် तू ဟာနော်အုံးလို့ပဲတချို့ကလည်းပြောကြတယ်ဒါကိုနော်တချို့ကအုံးလို့ပြောကြတယ်တချို့ကနော်မမြင်ရဘူးသူ့ကိုနော်ဘလောက်လင်းလဲလို့ဆိုရင်အဲ့ဒီဟာကိုမမြင်ရဘူးနော်သူ့ကိုနော်ဒီဉာဏ်ဆိုတဲ့မာဂနဲ့ဉာဏ်ဆိုတာဟာဘာပြောလို့တရားဉာဏ်စဉ်အစဉ်စဉ်ရအောင်ကျင့်သွားတာဘုရားရှင်လက္ခဏာ၃ပါးမှာအခုနပြောတဲ့ဗြဟ္မဂျိုတိကိုဉာဏ်မာဂနဲ့ဉာဏ်မာဂဆိုတာတရားကျင့်တာသူကတရားဉာဏ်စဉ်အစဉ်စဉ်ရရင်ရရင်ရရင်နဲ့ဘုရားရှင်အဲ့ဒီနော်ဗြဟ္မဂျိုတိကိုသူမြင်လာပြီးတဲ့အချိန်မှာသူထင်တာကသို့မဟုတ်ဖြစ်လာမှာကအဲ့ဒီလမ်းကြောင်းမှာဖြစ်လာမယ့်ယိမ်မန်းကျဲပန်းတိုင်းကသူကိုယ်တိုင်အဲ့ဒီဗြဟ္မဂျိုတိတဲ့ကိုဗြဟ္မဂျိုတိဆိုတာယုတ်နံချုပ်ငင်းသောနေရာနော်ဗြဟ္မဂျိုတိဆိုရုံဏချုပ်ငင်းသောနေရာဒါပေမဲ့အာတမချုပ်ငင်းသောနေရာမဟုတ်ဘူးအာတမတော့ရှိတယ်ဒါပေမဲ့ရုံဏမရှိတော့ဘူးရုံဏမရှိတော့တဲ့အတွက်ကြောင့်ဒွန်တွဲသဘောတရားမရှိဘူးဒွန်တွဲသဘောတရားဆိုတာဒီပါလဲပူခြင်းမရှိဘူးအေးခြင်းမရှိဘူးချမ်းသာခြင်းမရှိဘူးစင်ရဲခြင်းမရှိဘူးအမှောင်မရှိဘူးအလင်းမရှိဘူးဒွန်တွဲနေတဲ့စန့်ကျင်ဘက်သဘောတရားဘာမှမရှိတဲ့လုံးဝအုပ်သုံးချုပ်ငင်းသွားတဲ့နေရာပျော်ရွှင်မှုလည်းမရှိဘူးဆင်းရဲခြင်းလည်းမရှိဘူးလောကီမှာရှိသမျှဒွန်တွဲသဘောတရားတွေအလုံးချုပ်ငိမ့်သွားတယ်နော်အဲ့ဒါကိုဘာလို့ခေါ်လဲမု ക്തി လို့ခေါ်တယ်ဆိုမလားဉာဏ်ဤတွေတွားတယ်ဒီမှန်ချက်ပန်းနိုင်ဘာလဲဆိုရင်မု ക്തി ဉာဏ်ဤတွေဒီမှန်ချက်ပန်းနိုင်သည်မု ക്തി ဆိုဒါကခုနပြောတဲ့ဗြဟ္မကိုထိုးထွင်းသိမြင်တဲ့လမ်းကြောင်းဗြဟ္မဂျိုတိကိုတွားတဲ့လမ်းကြောင်းဒုတိယလောကုတ္တရာတရားကျင့်တဲ့အပိုင်းကဘာလဲဆိုရင်ယောဂီနော်ဟောကဉာဏ်ဤ ယောဂီယောဂီကသူကတရားထိုင်တယ်လူသူမရှိတဲ့နေရာမှာပြင်းထန်သောတပည့်ဆရာကိုလုပ်တယ်နော်နေပူတဲ့အချိန်မှာမီးဝိုင်းပြီးတပည့်ဆရာလုပ်တယ်ဆောင်းတွင်းမှာရေခဲထဲမှာစိတ်ပြီးတော့ရေခဲရေထဲမှာစိတ်ပြီးတော့တပည့်ဆရာလုပ်တယ်နော်ကိုယ့်ကိုယ်ပြင်းပြင်းထန်ထန်အားထုတ်တဲ့အခါမှာသူ့မှာဗာရလာဆိုရင်တကိုးရလာဆိုတော့အခုနပြောတဲ့ယောဂီတွေကကျင့်ကြံတဲ့ဒီနော်ဓာဏလမ်းကြောင်းမှာကျင့်ကြံအားထုတ်မှာသူတို့ရဲ့ရည်မှန်းချက်ပန်းနိုင်ရပါလဲဆိုစစ်သည်ယာနီရဲ့ရည်မှန်းချက်ပန်းနိုင်သည်မုက္တိယောဂီရဲ့ရည်မှန်းချက်ပန်းနိုင်သည်စစ်သည်စစ်သည်ဆိုတာအဋ္ဌစစ်သည်လို့သူတို့ပြောတယ်နော်အာနိမာမဟိမာလဂီမာနော်ပရာပတိစသည်ဖြင့်အကြီးဆုံးတဲ့ကြီးနိုင်တဲ့အသေးဆုံးတဲ့သေးနိုင်တဲ့အပေါဆုံးတဲ့ပေါနိုင်တဲ့အလေးဆုံးတဲ့လေးနိုင်တဲ့သူများစီကတစုံတစ်ခုကိုသူယူနိုင်တဲ့သူများစိတ်ကိုသိနိုင်တဲ့စသည်ဖြင့်နော်သူစစ်တီကိုရလာတယ်အဲဒီစစ်တီကိုရလာတဲ့အခါမှာသူ့မှာဘာရလာလဲဆိုရင်အစ္ချာမရတ္တုဆိုတဲ့နော်တကောသူရလာတယ်အစ္ချာမရတ္တုဆိုတာသူတည်ခြင်းတဲ့အချိန်မှာသူတည်လို့ရတယ်အခုတာမအားဖြင့်ဆိုရင်တော့ကိုတည်ရခြင်းနဲ့တည်လို့မရဘူးတည်တဲ့တည်ခြင်းရောက်လို့ရှိရင်ကိုတည်သွားတာနော်ယောဂီတွေကြတော့သူတို့တည်ခြင်းတဲ့အချိန်မှာတည်လို့ရတယ်သူတို့သွားခြင်းတဲ့လောကကိုသွားလို့ရတယ်ဒါစစ်ဒီရဲ့ပြည့်ပြည့်စုံခြင်းဒါဘာထိုးတဲ့ဒီမြင်ခြင်းလဲပရမတ်မောက်ထိုးထွေးသိမြင် तू ဘာကိုမြင်လာလဲဆိုရင်ဘဂဝါနီကပရမတ်မလက္ခဏာတော်ကိုမြင်လာတယ်တရားထိုင်ရင်ထိုင်ရင်ထိုင်ရင်ထိုင်ရင်နဲ့ तू ကနှလုံးသားထဲမှာရှိတဲ့ပရမတ်မကိုရှင်ရှင်ရှင်ရှင်နဲ့အဲ့ဒီပရမတ်မ manifest ဖြစ်လာတာကျွန်တော်နှလုံးသားထဲမှာရှိတဲ့ပရမတ်မကို तू လက်တွေ့ထင်ရှားသိရှိလာပြီအဲ့ဒီကနေတစ်ဆင့်တော့ तू စစ်ဒီရလာတာ तू လေးပေါ်မှာလည်းလမ်းလျှောက်နိုင်တယ်တဘာဝတရားကြီးရဲ့ဥပဒေတွေဟာ तू ကိုဘာမှလုံးလို့မရတော့ဘူးဥကဘာကြီးကဆွဲထားလို့ကျွန်တော်တို့လေးပေါ်မှာပြန်လို့မရဘူးဟုတ်တယ်မလားအဲ့တော့ကဘာကြီးရဲ့ဆွဲအားသူ့ပေါ်မတက်ရောက်တော့သူကသူပေါ့သွားပြီးတော့မှပေါ့အောင်လုပ်သွားပြီးတော့နော်ရေပေါ်မှာလမ်းလျှောက်သွားလို့ရတယ်ပေါ့လေပေါ်မှာပြန်သွားလို့လည်းရတယ်တေးသေးလေးပြောင်းလုပ်ပြီးတော့နော်တကားရတဲ့ဝင်ကဟနုမန်ကြီးလို့ပေါ့နော်ဟနုမန်ကအဲ့ဒီစတိအကုန်လုံးရထားတယ်သူကတေးသေးလေးလည်းလုပ်လို့ရတယ်အကြီးကြီးလည်းလုပ်လို့ရတယ်လေပေါ်မှာပြန်သွားလို့သမုဒ္ဒရာကိုဖြတ်ပြီးတော့လုပ်တယ်ပါလေပြန်သွားလို့ရတယ်ဆိုတော့ဟနုမန်ကြီးစီမှာအဲ့ဒီစတိရှိခဲ့တယ်နော်အဲ့ဒါအခုနပြောတဲ့နော်ဉာဏ်ရဲ့ဟိုကယောဂီတွေနော်ပရမတ်မထိုးထွင်းသိမြင်ခြင်းဘုရားရှင်ရဲ့မဟာဝိညာဉ်တော်ဆိုတဲ့ပရမတ်မ super soul နော် soul ဆိုတာအာတမ super soul ဆိုတာဒီပရမတ်မမဟာဝိညာဉ်တော်နောက်ထပ် realization တစ်ခုကမလဲလို့ဆိုရင်နော်ဘဂဝန်ဆိုတဲ့ realization ဘဂဝန်ဆိုတာတရှိထင်ရှားရှိနေသောဘုရားရှင်ကိုဖူးတွေ့ခြင်းဘဂဝန်ဆိုတဲ့လမ်းကြောင်းမှာအဲ့ဒီလမ်းကြောင်းမှာကျင့်ကြံအားထုတ်နေတဲ့သူတွေကဘုရားရှင်ရဲ့တရှိထင်ရှားရှိသောလက္ခဏာကိုပူဇော်တယ်ပြီးတော့မှတရှိထင်ရှားဘုရားရှိတဲ့လောကဖြစ်တဲ့ဗြဟ္မဂျိုတိကိုလွန်ရာဖြစ်တော့ဝေကွန်တလောကဘောလုံးဘရင်ဒါဝန်ဆိုတဲ့နေရာကိုသွားဖို့ကြိုးစားတယ်အဲ့ဒီမှာဘာရှိလဲလို့ဆိုရင်အရာရာတိုင်းဟာလောကုတ္တရာသဘောရှိတယ်ဘရမဂျိုတိမှာဘာမှမရှိတော့ဘူးရုပ်လည်းချုပ်ပြီးနာလည်းချုပ်ပြီးเนาะဘာမှမရှိတော့ဘူးဒါပေမဲ့အဲ့ဒီဘရမဂျိုတိကိုဖောက်ထွက်ပြီးဟိုဘက်ကိုသွားမယ်ဆိုရင်အဲ့ဒီမှာဘာရှိလဲလောကုတ္တရာဘုံဆိုတာရှိတယ်လောကုတ္တရာဘုံမှာနာတဘာဘာစေတေစူရယောနာရှရှံကိုနာပါဝကယတ်ဂတ်ဝါနာနာနိဝရတံတေတ္တဓမ္မပရမမမနေရဲ့အလင်းအောင်လည်းမလိုဘူးတဲ့အဲ့နေရာမှာလာရဲ့အလင်းအောင်လည်းမလိုဘူးလျှက်စီးလည်းမလိုဘူးတဲ့နော်အဲ့ဒီကိုတခါရောက်သွားတဲ့သူတယောက်ဟာနောင်ဘဲသောအခါမှာတန်တရားမှာမလာရတော့ယတ်ဂတ်ဝါနာနိဝရတံတေတ္တဓမ္မပရအဲ့ရာဒီငါရဲ့နိုင်ငံတော်ဖြစ်တယ်ဘဂဝတ်ဂီတာကျမ်းမှာဘဂဝန်ရှိခိရှ်နာကဒါကိုကြေညာထားတယ်။နော်အဲ့ဒီအဲ့တော့အခုနပြောတဲ့ဘက်တဆိုတဲ့သူဒီသူအားထုတ်ကျင့်ကြတဲ့လမ်းကြောင်းဒီဘက်တိသူတွားမဲ့ဤမန်ကျပန်းတိုင်းဒီဖျားရှင်ရဲ့နိုင်ငံတော်နော် ဘုရားရှင်နိုင်ငံတော်သူထိုးထွင်းသိမြင်မှုကြိုးစားတာသည်တော့သူထိုးထွင်းသိမြင်မှုကြိုးစားတာသည်ဘဂဝန်ဘဂဝန်ဆိုတော့ဘုရားရှင်ကိုယ်တော်တိုင်ကိုထိုးထွင်းသိမြင်မှုကြိုးစားတာတော့ဆိုတော့ဒီမှာဘာပြောထားလဲလို့ဆိုရင်အဲ့လိုမျိုးကိုယ့်ကိုထိုးထွင်းသိမြင်မှုကြိုးစားတဲ့အခါမှာတဲ့အခုနပြောတဲ့ဘက်တိဆိုတဲ့ဘုရားရှင်ကိုချင်းမြနိုးစွာအလုံးကျွေးပြုစုခြင်းဆိုတဲ့ကျင့်စဉ်နဲ့မတွဲဘူးဆိုလို့ရှိရင်တဲ့ကျန်တာတွေအားလုံးဒီပြည့်ပြည့်စုံမှာမဟုတ်ဘူးတော့အဲ့တော့ဘက်တိဆိုတဲ့လမ်းကြောင်းကဘာလဲလို့ပြောရရင် it's a simple method ဘက်တိဆိုတာတကယ်တော့ပြောတဲ့ဘာဘာကြားတယ်ရိုးရိုးရှင်းရှင်းလမ်းကြောင်းဟုတ်တယ်သူကလူတွေထင်တာကယုံနဲ့နံရှိလို့ဒုက္ခရှိတာယုံနံမရှိတော့ဘူးဆိုရင်ဒုက္ခငြိမ်းသွားပြီနော်ယူပအစင်္ဒရံရှိတယ်လို့ဆိုရင်ဒုက္ခရှိတယ်ကျွန်တော်တို့အတွေးခေါ်လဲကျွန်တော်တွေးထားတာအဲ့မဲ့ကျွန်တော်တို့မသိတာကကျွန်တော်တို့ခန္ဓာကိုယ်နဲ့လုံးဝဆန့်ကျင်ပဲဖြစ်တဲ့ anti matter ဆိုတာရှိသေးတယ်။အခုကျွန်တော်တို့ပြောတာရုပ်ပိုင်းကိုကျွန်တော် matter လို့ခေါ်တယ်။ဒါရုပ်နာ။အခုသိပ္ပံပညာရှင်တွေကလည်းဒီကိစ္စကိုပြောတယ် anti matter ဒီ matter နဲ့အကုန်လုံးဆန့်ကျင်ပဲ matter ဆိုတော့ရုပ်ပိုင်းနဲ့နာမ်ပိုင်းဆိုင်ရာသဘောတရား तू ကဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းဖြစ်နေတယ်။ဖြစ်ပြက်နေတယ် तू ကလောကုတ္တရာဘုံမှာဖြစ်ချင်းပြက်ချင်းမရှိဘူး။အဲ့ဒီမှာရှိတဲ့ခန္ဓာသည်စัจจิตအာနန္ဒရူပစัจจิตအာနန္ဒရူပဆိုရသည်နော်စတ်ဆိုရသည်ဘာလဲအမြဲတမ်းသာဝရจิตဆိုရသည်ပြည့်ပြည့်စုံသောတရားဉာဏ်အာနန္ဒဆိုရသည်လောကုတ္တရာဒုက္ခချမ်းသာနော်အဲ့တော့အဲ့ဒီလောကမှာရှိသမျှအရာတွေအားလုံးဒီ conscious ရှိတယ်ရှိသမျှအရာအားလုံးဟာကာလရဲ့လွှမ်းမိုးမှုမရှိဘူးအတိတ်ပစ္စုပ္ပန်အနာဂတ်ဆိုတာအဲ့မှာမရှိဘူးကာလရဲ့ပြဘာဟုကာလရဲ့ကာလရဲ့လွှမ်းမိုးမှုအဲ့မှာမရှိဘူးအဲ့ဒီမှာမွေးခြင်းအိုခြင်းနာခြင်းတည်ခြင်းမရှိဘူးဖြစ်ချင်းပြက်ချင်းသဘောတရားမရှိတဲ့နေရာဖြစ်တယ်အဲ့တော့တော်ယုံတန်ယုံလူကအဲ့လိုပြောလို့ရှိရင်ဟာဒါပုံပြင်မယ်လို့ထင်တယ်ကျွန်တော်တို့ရဲ့ beyond our concept လေကျွန်တော်တို့ရဲ့စဉ်းစားနိုင်တဲ့အတိုင်းအတာရဲ့အလွန်မှဖြစ်သွားပြီအခုကျွန်တော်ပြောမယ်ဗျာကျွန်တော်မှကားရစင်းရှိတယ်ကျွန်တော်ကားဟာ driver မလို့ဘူးနော်သူ့ကိုဒီကနေပြီးတော့လာခဲ့ပါလို့ပြောရင် तू လာတယ်နော်ဘယ်ဟိုသွားခြင်းတယ်လို့ပြောရင်ရန်ကုန်ဘက်ကိုမောင်းလို့ပြောရင်သူမောင်းသွားမယ်လို့ပြောရင်ကျွန်တော်ယုံမလားကျွန်တော်မှကားရစင်းရှိတယ် driver မလို့မောင်းတဲ့လူမလို့ကျွန်တော်ကားကိုခေါ်လိုက်ရင်လာမယ်ကျွန်တော်ကိုတွေ့ရင်တကားဖွင့်ပေးမယ်ကျွန်တော်ထိုင်လိုက်လို့ရှိရင် तू ကမင်းမယ်ဘယ်သွားမလဲလို့မင်းမယ်ကားကမင်းမှာကျွန်တော်မှရန်ကုန်သွားမယ်လို့ပြောရင် तू ကဇရောက်တရားနဲ့ရန်ကုန်ကိုမလုပ်မလဲမောင်းသွားလိုက်မယ်ဖြစ်နိုင်လားအခုအဲ့ဒီကားထုတ်လိုက်အခုအဲ့ဒီကထွက်နေပြီစမ်းတက်နေတယ်အဲ့ဒီကအခုထွက်နေပြီနော်စမ်းတက်နေတယ်ကိုဒရိုင်ဘာမလို့ဘူးအေးစိတ်ဝင်ထိုင်လိုက်လက်ကင်မရှိဘူးအစမ်းနဲ့ပြောလိုက်သူမောင်းသွားမယ်ဆိုတော့ကျွန်တော်တို့အတွေ့အကြုံရဲ့လွန်ခဲ့တဲ့9နှစ်ကပြောရင်ဒီကိစ္စဘယ်သူမှလက်ခံမှာမဟုတ်အခုလက်တွေ့သူတို့ပြတယ်မောင်းသူမဲ့ကားနော်ကား without drivers နော်အဲ့တော့ကျွန်တော်တို့ရဲ့အတွေးခေါ်စဉ်းစားမှုရဲ့အပြင်မှာရှိတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကလက်ခံဖို့တည်းနဲ့ခက်တယ်ဟုတ်လားကျွန်တော်တို့အတွေးအပြင်မှာရှိတဲ့ဥစ္စာကိုလက်ခံဖို့တည်းနဲ့ခက်တယ်ဒါပေမဲ့ဖြစ်လာတဲ့အခါကျတော့အော်အေးဟုတ်တာပဲရှိတာပဲဖြစ်လာတယ်ဘဂဝန်ကိုထိုးထွင်းသိမြင်ဖို့ကြိုးစားတဲ့အခါမှာလဲဘဂဝန်ကိုနားလည်ဖို့ကြိုးစားတဲ့အခါမှာလဲကျွန်တော်တို့ရဲ့အတွေ့အကြုံရဲ့အပြင်မှာရှိတဲ့အတွက်ကြောင့်ဒါမဖြစ်နိုင်ဘူးလို့ကျွန်တော်တို့မှပြောပိုင်ခွင့်မရှိဘူးမဟုတ်လားကျွန်တော်တို့တွေ့ကြုံသိရှိခံစားမှုရဲ့အပြင်မှာရှိတဲ့တော့ဒီဟာတော့မဖြစ်နိုင်ဘူးလို့ပြောလို့အခုနလိုပေါ့မောင်းသူမဲ့ကားပေါ့ နော်တော်ထဲမှာအခုရွာထဲမှာသွားပြီးခင်ဗျပြောကြည့်လေဒီလိုကိစ္စကိုနော်ဘာပြောမှသူတို့အားလုံးဝိုင်းပြီးတော့နော်ဒီကောင်ယူသွားပြီဒီကောင်နော်ပြောမှသူကအားဒီကောင်လည်းခြုံသွားပြီထင်တယ်ဒီမှာနော်ကားကိုဗဇက်နဲ့ခိုင်းလို့ရတယ်ဆိုတာကားမဖြစ်နိုင်တဲ့ကိစ္စကားကဘာတိမှာလဲကားကဘလို့တိနိုင်မလဲနော်သူတို့ပြောမှာနော်ဒီတိုင်းပဲနော်ကျွန်တော်တို့ရဲ့အတွေ့အကြုံခံစားမှုရဲ့ပြင်ပမှာရှိတဲ့အရာတွေကိုလူသားတွေဟာလက်ခံဖို့ခက်တယ်တော်တော်ကျွန်တော်တို့ကဘသူအကူအညီယူရလဲစံစာရဲ့အကူအညီကိုယူရတယ်နေပေါင်းများစွာတရှိလာတဲ့စံစာတွေမှာပေါ်ပြထားတဲ့ဥစ္စာကိုယူပြီးတဲ့အခါမှာတော့ကျင့်ကြံအားထုတ်ပြီးတော့မှဆိုတော့ဒါကြောင့်ဒီမှာပရုပတ်ကဘာပြောလဲလို့ဆိုရင်ဘက်တိဆိုတဲ့လမ်းကြောင်းကိုကျင့်ကြံအားထုတ်လာမယ်ဆိုရင်တဲ့ဉာဏ်နဲ့ဝိရာဂ္ယဆိုတာအလိုလိုရောက်လာမယ်ဒီကုတ္တကရှာစရာမလိုဘူးတဲ့သူဉာဏ်နဲ့ဝိရာဂ္ယဘုရားဉာဏ်ဆိုတာတရားဉာဏ်ဝိရာဂ္ယဆိုတာဆွန့်လွတ်ပယ်ခွာတဲ့စိတ်အဲ့တော့တရားဉာဏ်ဆွန့်လွတ်ပယ်ခွာတဲ့စိတ်ဟာဘုရားရှင်ကိုချစ်မြတ်နိုးစွာအလုံးကျွေးပြည့်စုံယုံနဲ့ရောက်လာမယ်ဘုရားကပိလဒေဝကမိခင်ဖြစ်တဲ့မေတော်ဖြစ်တဲ့ဒေဝဟူတီမာတာကိုဒီတရားကိုပြနေတာကလူသားတွေအားလုံးဒီဘုရားရှင်ကိုချစ်မြတ်နိုးစွာအလုံးကျွေးပြည့်စုံခြင်းဆိုတဲ့ဘက်တိဆိုတဲ့ကျင့်စဉ်ကိုမလုပ်အောင်လေကျင့်ရမယ်ဒါသည်လောကမှာတစ်ခုတည်းသောမင်္ဂလာရှိသည်လို့ရဖြစ်တယ်နော်တစ်ခုတည်းသောမင်္ဂလာရှိသည်လို့ရဖြစ်တယ်နော်ရှိဝပန္ထဟရှိဝပန္ထရှိဝပန္ထရှိဝဆိုတာရဲ့အဓိပ္ပာယ်ဒီပါလဲမင်္ဂလရှိဝပန္ထမင်္ဂလာရှိသောလမ်းကြောင်းဖြစ်တယ်နောက်တစ်ခုအရေးကြီးတဲ့အချက်ကအခုနောက်ဉာဏ်ဤဆိုတဲ့သူကမရှိတဲ့အရာကိုအာယုံပြုရတယ်သူကမျက်စိနဲ့လည်းမမြင်ရဘူးနားနဲ့လည်းမကြားရဘူးဆိုတဲ့ဗြဟ္မဂျိုတိကိုအာယုံပြုရတဲ့ကြောင့်လက်ရှိရှိနေတဲ့ခန္ဓာကိုယ်နဲ့အာယုံတွေနဲ့အဲ့ဒီတော့ဘာမှမရှိတဲ့ဥစ္စာကိုအာရုံပြုရခြင်းဟာအင်မတန်ခက်ခဲတဲ့လမ်းကြောင်းဖြစ်တယ်။မရှိတာတော့မဟုတ်အင်မတန်ခက်တယ်။ဒါကိုဘဂဝန်ရှိခရစ္စနာကိုရော်တိုင်းကဂီတာမှာအတည်ပြုထားတယ်။ဒီလမ်းကြောင်းကမကောင်းတာတော့မဟုတ်ဘူး။ဒါပေမဲ့ခန္ဓာကိုယ်ကိုယူထားတဲ့သူအတွက်ဒီလမ်းကြောင်းဒီအင်မတန်ခက်ပါတယ်။ဘက်တီလမ်းကြောင်းကြတော့လွယ်တယ်။ဘက်တီလမ်းကြောင်းကဘုရားရှင်ကိုချစ်မြတ်နိုးစွာအလုံးကျွေးပြုစုခြင်းဖြစ်တဲ့အတွက်ကြောင့်ဒီလမ်းကြောင်းပေါ်မှာအကုန်လုံးကထင်းသာမြင်သာထိတွေ့ကြံ့ကြွလို့ရတဲ့ဇီကနေဖြည်းဖြည်းဆသွားဘလို့ဆသွားလဲဆိုရင်ဘုရားရှင်ရဲ့ရုပ်ပွားတော်ကိုကိုးကွယ်စည်းကပ်ခြင်းဆိုတဲ့နေရာဆတာဆိုတော့ဘုရားရှင်ရဲ့ရုပ်ပွားတော်ကိုစည်းကိုးကွယ်စည်းကပ်ခြင်းဆိုတာဟာဘုရားရှင်ရဲ့ရုပ်ပွားတော်ဟာတာမန်ကြောက်တုံးတစ်တာမဟုတ်ပါ sorry တော့ပထမဆုံးကျွန်တော်နားလည်ရမှာကဘုရားရှင်ကိုအနေကစားတင်တယ်လို့ကျွန်တော်ပြောတယ်ဟုတ်တယ်မလားဘုရားရှင်ကိုအနေကစားတင်တယ်ဘုရားရှင်ကိုပရာဏပတိစ္ဆာဘုရားရှင်ရုပ်ပွားတော်ကိုစီးကတ်တော့မယ်ကိုယ်ကွယ်တော့မယ်ဆိုရင်ဘာလို့ ਆ လဲပရာဏပတိစ္ဆာပရာဏဆိုတာဒီအသက်ပတိစ္ဆာဆိုတာဒီသွင်းခြင်းအသက်သွင်းတယ်လို့ခေါ်တယ်တနည်းအားဖြင့်အနေကစားတင်တယ်အသက်သွင်းတယ်ဆိုတာကျွန်တော်ကဘုရားထက်ကြီးလို့ကျွန်တော်ကဘုရားရှင်ကိုအသက်သွင်းတာမဟုတ်ဘူးပရဏပတိစ္ဆာဆိုတာကတော့ဘုရားရှင်ကိုသက်ဆိုင်ရာမန္တရတွေနဲ့စူတောင်းတွေနဲ့တော့ဘုရားရှင်ကိုဒီရုပ်ပေါ်တော့မှလာရောက်ပြီးတော့မှတည်ရှိတော်မူဖို့အတွက်တော့ဘုရားရှင်ကိုလာရောက်တည်ရှိတော်မူဖို့အတွက်ပါလေပင့်ဖိတ်တာဘုရားရှင်ပိတ်တာဘာလို့လဲဆိုရင်ကျွန်တော်တို့ကချင်းမြတ်လို့ဆိုအလိုကျွေးပြရတော့မယ်ဘယ်သူ့ကိုပြုမလဲချင်းမြတ်လို့ဆိုအလိုကျွေးလောကအလုံးစုံကအမြင့်မြတ်ဆုံးဖြစ်တော်မူတဲ့ဘုရားရှင်ကိုအလိုကျွေးပြုရမယ်။နော်ဘလို့အလိုကျွေးပြုမလဲ။ဘုရားကိုတက်ရှိထင်ရှားရှိတော်မူသောဘုရားကဲ့သို့အလိုကျွေးပြုမှာ။နော်အဲ့ဒီခါကျတော့ဘုရားရှင်ရဲ့ရုပ်ပွားတော်ကိုဘာလို့ရလဲ။မျက်နှာတော်တစ်ပေးတယ်။နော်စွန်းခွဲပွဲတွေကိုဆက်ကတ်တယ်။ဝတ်လဲတော်လဲပေးတယ်။ဘုရားကြောင့်ကိုတန်ရှင်းမှုလို့လဲလက်တွေ့လို့ရတာ။ဘက်တိဆိုတာဒီမိမိမှာရှိတဲ့အာယုံတွေနဲ့ဘုရားရှင်ကိုအလိုကျွေးလို့တာ။လုံရင်လုံရင်လုံရင်နဲ့ဘာဖြစ်လာလဲဆိုရင်ဘုရားရှင်လာပါတဲ့ယူပတော်ပေါ်မှာဆွဲလန်းလာတဲ့အခါမှာလောကီမှာရှိတဲ့ တော့မဆွဲလန်းတင်းတဲ့အရာတွေကသူ့အတူပါဖြစ်သွားတယ်ပျောက်သွားတယ်အာယုံတွေနဲ့လက်ရှိရှိနဲ့မျက်လုံးနဲ့ဘုရားရှင်ရုပ်ပွားတော်ကိုကြည့်တယ်နားနဲ့ဘုရားရှင်ရဲ့ဖုံးတော်ဂုံတော်ကိုနားထောင်တယ်နှာခေါင်းနဲ့ဘုရားရှင်ကိုတင်ထားတဲ့ပန်းကိုရှူတယ်ဗဇတ်နဲ့တော့ရှာနဲ့ကမလုပ်တယ်ဘုရားရှင်ကိုစက်ကတ်ထားတဲ့စွန်းတော်ကြပရှာဒံကိုသုံးဆောင်တယ်နော်ခန္ဓာကိုယ်တစ်ခုလုံးသည်နော်ဘုရားရှင်အလုံးကျွေးမှာလက်တွေးလှုပ်လာတဲ့အခါမှာအဲ့ဒီခန္ဓာကိုယ်မှာရှိတဲ့အာယုံတွေအလုံးသည်အာယုံခံစားစေစိတ်တစ်ဖြည်းဖြည်းနည်းလာပြီးတော့ဖြူစင်တန်ရှင်းလာတယ်အဲ့လိုဖြူစင်တန်ရှင်းလာတဲ့အခါမှာလောကမှာတက်ရှိထင်ရှားဘုရားရှိတယ်ဆိုတာကိုသူကိုယ်တိုင်အထဲတဲကနေထိုးထွင်းသိမြင်လာတယ် That is bhakti.လွယ်ကူတယ်ရိုးရှင်းတယ်လှုပ်ရတာတဘာဝကြတယ်တော့မမြင်ရတဲ့အရာကိုမှန်းဆပြီးလှုပ်နေတာမဟုတ်ဘူးလက်တွေ့ရှိတဲ့အလုပ်ကိုလှုပ်နေတာဖြစ်တဲ့အတွက်ကြောင့်ပြီးတော့အခုတကယ်တမ်းကြည့်မယ်ဆိုရင်ဘုရားရှင်အလုပ်ကိုလက်တွေ့လှုပ်နေတဲ့လူရဲ့ဘဝမှာပြောင်းလဲမှုရှိတယ်မဟုတ်လားအခုကျွန်တော်တို့ဒီမှာထိုင်နေတဲ့လူတွေအားလုံးကကိုယ့်ဘဝကိုပြောင်းလဲတယ်လို့တကယ်ခံစားရတဲ့လူတွေပဲတော့လက်ကပတိကိုကင်ပြီးစိတ်ရတယ်ဗဇက်ကအတန်ထွက်ရတယ်နားကနားထောင်ရတယ်ဘသူ့ကိုဘာကိုစိတ်လဲဘုရားရှင်ရဲ့ဂုဏ်တော်ကိုစိတ်တယ်အဲ့ဒီဂုံတော်မှာလဲကိုစိတ်ရှင်တဲ့ဂုံတော်မဟုတ်ဘူးကပိယုတ်အတွက်တတ်မှတ်ပြထားတဲ့ဂုံတော်ဖြစ်တယ်ပါလေဟရေကရှနာဟရေကရှနာကရှနာကရှနာဟရေဟရေ
ဟရေရမ်ဟရေရမ်ရာမ်ရာမ်ဟရေ
အဲ့တော့ဘာမှမလုပ်ချင်နေအောင်ဘုရားရှင်အလုပ်ကျွေးကိုလုပ်တဲ့အခါမှာဗဇတ်ကိုအသုံးပြုပြီးတော့နားကိုအသုံးပြုရဲ့အဲ့ဒီဂုံတော်ကိုရွတ်ဆိုကြားနာလာတာနဲ့ဒီပိုင်းနဲ့ထဲမှာဘာဖြစ်လာလဲဘဝမှာပြောင်းလဲခြင်းဖြစ်တာလေအရင်တော့မကောင်းတဲ့အကျင့်တွေအကုန်ပျောက်လာတယ်။စေလေးတောက်တတ်တဲ့လူတယောက်ကပရိစေရင်စေရင်နဲ့စေလေးတောက်ချင်စေပျောက်လာတယ်။ခိန်နီးစားတဲ့လူတယောက်ကပရိစေရင်စေရင်နဲ့ကိုင်းနေပါတယ်လုံးဝမဖြတ်နိုင်ဘူးလို့ထင်ထားတဲ့လူကဘာဖြစ်လာလဲ။သူ့ဘာသူပြတ်လာတယ်။နော်လောကီမှာတန်ရုံးစင်ကင်းလာတယ်။ဖျားတရားမှာမွေးလျော်လာတယ်။လောဘတွေငြိမ်းလာတယ်။ဒေါသတွေညော့လာတယ်။ဘာကြောင့်လဲ။ဖျားရှင်ရဲ့ဂုံတော်နဲ့ထိတွေ့ခြင်းကြောင့်နှလုံးသားထဲမှာပြောင်းလဲခြင်းဖြစ်ဒါလက်တွေ့ပဲ။နော်တော့ဘက်တီယောဂသည်လက်တွေ့ကြတယ်ဒါကြောင့်အခုနပြောတဲ့ဉာဏ်ဝိရာဂယနှစ်ခုလုံးကိုကျင့်မယ်လို့ဆိုရင်ဘယ်လမ်းကြောင်းကိုကျင့်တဲ့ယောဂီပဲဖြစ်ဖြစ်ပြည့်ပြည့်စုံခြင်းကိုရဖို့အတွက်ဘုရားရှင်ကိုချစ်မြတ်နိုးစွာအလုပ်ကျွေးပြုစုခြင်းဆိုတဲ့ဘက်တိနဲ့တွဲရမယ်ဆိုပြီးတော့မှဒီမှာဒေဝဟုတိမာတာကိုကပိလသေးကတရားပြနေတာဖြစ်တယ် So I think we stop here. Thank you very much. Any question?